င်္ဂလာပါတော့ရှင်ဗျာမြန်မာနိုင်ငံသမ္မတဦးသိန်းစိန်မကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးတဲ့နောက်ဒီခီးစဉ်ဟာမြန်မာနိုင်ငံနဲ့ကျန်တဲ့နိုင်ငံတွေရဲ့ဆက်ဆံရေးအထူးသဖြင့်တရုတ်နိုင်ငံနဲ့မြန်မာဆက်ဆံရေးကိုဘယ်လိုရိုက်ခတ်မှုရှိနိုင်ပါလဲအမေရိကန်မြန်မာဆက်ဆံရေးအတင်တက်ကဘယ်လောက်ရှိမလဲဆိုတာကိုဆွေးနွေးဖို့ဖြစ်ပါတယ်အဓိကအတူချုံပြီးပြောရမယ်ဆိုရင်တော့ဒီကနေ့အစည်းအဝေးဟာအမေရိကန်တရုတ်မြန်မာသုံးဝင်းဆိုင်ဆက်ဆံရေးဆိုရင်မှားမယ်မဟုတ်ပါဘူး။ဒါဟုတ်သမ္မတဦးသိန်းစင်ရဲ့ခီးစဉ်နောက်ပိုင်းဖြစ်ပေါ်ပြောင်းလဲမှုတွေဘယ်လောက်ရှိလာနိုင်လဲဆိုတဲ့ရှုထောင့်ကဆွေးနွေးရမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲဟာတရုတ်လေလိုင်းဟာတကယ်တော့ကျွန်တော်အဖို့လေးလတာအတွင်းနောက်ဆုံးအကြိမ်ဖြစ်ပါတယ်။ဆိုတော့သောရရှင်တွေကိုလည်းလေးလအတွက်ကျွန်တော်နှုတ်ဆက်ပြစီ။ဒီနေ့ဆွေးနွေးမယ့်အထက်မှာအဲ့ဒါကြောင့်သောရရှင်တွေကိုဖိတ်ခေါ်တာတဲ့ဒီအကြောင်းကိုတနည်းမဟုတ်တနည်းသုံးသပ်နိုင်တဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ကထားတဲ့ဖိတ်ခေါ်ပြီးတော့တော်တော်ရင်တခါတလေပြောလို့ရှိတဲ့အတိုင်းဒါစနေစကားပိုင်းပေါ့ခင်ဗျာတရိုက်လေဆိုင်စကားပိုင်းပုံမှန်နဲ့ကျွန်တော်ဆွေးနွေးကြပါစို့ခင်ဗျာဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ရတဲ့ပုဂ္ဂိုလ်တွေထဲမှာမြန်မာရေးသုံးဆက်တဲ့ပုဂ္ဂိုလ်ဆရာကံဘောဇာဝင်းပါပါတယ်တချင်တို့ကမြန်မာနိုင်ငံရဲ့အမေရိကန်ဆိုင်ရာမြန်မာတန်ရုံမှာတန်မှုကြီးဖြစ်တောင်းဝန်ထမ်းဆောင်ခဲ့တဲ့တန်တမဟောင်းဦးအောင်လင်းထွတ်ပါပါတယ်တရုတ်မြန်မာနယ်စပ်မှာနေထိုင်ပြီးတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုထပ်ထပ်ဝင်သုံးသပ်နေတဲ့ဦးအောင်ကျော်စောပါမှာဖြစ်ပါတယ်နောက်ပုဂ္ဂိုလ်တူကတိုင်းရင်းသားတွေရဲ့ Federal Council ကခေါင်းဆောင်ပြီးဖြစ်တဲ့ဥခွန်ဥကာတို့ပေါ့မှာဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်မေးချင်တာဦးအောင်လင်းထွတ်ကိုမေးချင်ပါတယ်ဦးအောင်လင်းထွတ်တာဝန်ထမ်းဆောင်ခဲ့တဲ့လွန်ခဲ့သော10နှစ်လား10နှစ်15နှစ်ခန့်ကတမှုဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်တုန်းကမြန်မာအမေရိကန်ဆက်ဆံရေးနဲ့ဒီကနေ့အထူးသဖြင့်ဦးသိန်းစိန်လာရောက်ပြီးတဲ့နောက်မြန်မာအမေရိကန်ဆက်ဆံရေးကဘလောက်ပြောင်းလဲတိုးတက်လာတယ်လို့ဦးအောင်လင်းထွတ်ထင်ပါတယ်ခင်ဗျာစာဆွေးနွေးပါ
ကျွန်တော်ပြောရရင်တော့ပေါ့လေဟိုကျွန်တော်တို့ဖြစ်ပေါ့လေကျွန်တော်ကအမေရိကန်တိုင်းရုံကို1999ဒီဒီဇင်ဘာတွေပြီးတော့ကျွန်တော်ဒီ2005ခုနှစ်ဒီ April 1st ပေါ့လေကျွန်တော်တာဝန်ထမ်းဆောင်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့တာဝန်ထမ်းဆောင်တဲ့ကာလအတွင်းမှာနှစ်ပိုင်းပြောချင်ပါတယ်ပထမပိုင်းက2001ပေါ့လေ2002လောက်ပြီးဒေါ်ဆန်းစုကြည်ကိုမလွတ်ခင်ချိန်တိကဒါကျွန်တော်တို့တစ်ပိုင်းပေါ့လေဒါ2003ခုနှစ်ကတစ်ပိုင်းကျွန်တော်ပြောချင်ပါတယ်အော်ဒီပထမပိုင်းမှာကျွန်တော်တို့အဲ့ဒီချိန်ကာလတုန်းကဒီအမေရိကန်မှာ Bush အစိုးရတက်လာပြီးတဲ့အချိန်ကမှာကျွန်တော်တို့ lobby တွေကတဆင့်ပေါ့လေဒီအမေရိကန်ကိုကျွန်တော်တို့ညီမျိုးစုံနဲ့ကျွန်တော်တို့ချင်းကပ်ခဲ့ပါတယ်ဒီအမေရိကန်တဲကလည်းကျွန်တော်တို့ဒီ88မတိုင်ခင်ပေါ့လေကျွန်တော်တို့ကိုယ်တိုင်လည်းဒီမှာထောင်လိုက်တင်တာလာတက်ခဲ့မှုတယ်နောက်88နောက်ပိုင်းညတော့ဒီနိုင်ငံရေးရအမေရိကန်ဒီ Congress တို့ကလက်မခံတဲ့အတွက်ကြောင့်မို့ကျွန်တော်တို့အနေနဲ့မူရစီဝါဒီထောင်လိုင်းနဲ့ပတ်သက်ပြီးတော့အဆက်အသွယ်တွေတော့လျှို့ဝှက်ပြီးတော့ကျွန်တော်တို့ရှိခဲ့ပါတယ်။အော်ဒီ2000ခုနှစ်နောက်ပိုင်းလောက်မှာကျွန်တော်တို့ကိုကျွန်တော်တို့ lobby တွေကပြောပါတယ်။အဲ့တော့ဒီ Bush အစိုးရတက်လာတဲ့အချိန်ကမှာတော့မင်းတို့ချင်းကပ်ပါချင်းကပ်ပြီးမင်းတို့ရဲ့ဒီပြုတ်ရင်ပြောင်းလဲမှုကိစ္စတွေကိုလုပ်နိုင်တယ်ဆိုတဲ့အနေအားမျိုးတွေကျွန်တော်တို့လုပ်ခဲ့ပါတယ်။အဲ့တော့အဲ့ဒီလုပ်တဲ့အချိန်ကမှာ American ဘက်ကနေပြီးတော့မှအဓိကအခန့်ကဏ္ဍကပြောတာကတော့ဒေါ်အောင်ဆန်းစုကြည်ကိစ္စပါပဲ။ဒေါ်အောင်ဆန်းစုကြည်ပါလို့ရှိရင်အမေရိကန်နိုင်ငံရေးတိုင်ဝမ်ကရောလက်ခံလိမ့်မယ်ဆိုတဲ့ဒီ message ကိုကျွန်တော်တို့ရပါတယ်။ဒီလိုရတဲ့အတွက်ကြောင့်မလို့ကျွန်တော်နောက်ပိုင်း lobby လုပ်တယ်ပေါ့ဗျာ။ဒေါ်အောင်ဆန်းစုကြည်ကိုပြန်ပြီးတော့မှကျွန်တော်ချင်းကပ်တယ်။အဲ့တော့ကျွန်တော်တို့ဆွေးနွေးတယ်တိုင်ပင်တယ်။ဒေါ်အောင်ဆန်းစုကြည်မလွတ်ခင်မှာကျွန်တော်တို့အမေရိကန်ကိုကျွန်တော်တို့ကအထောက်အကူရအကြီးကဲတယောက်ပဲ။အဲ့တော့ကျွန်တော်တို့ဝိစီဝါအကြီးကတောက်ပဲလာပြီးတော့မှကျွန်တော်အပါဝင်မှာကျွန်တော်တာမကြီးဦးလင်းမြန်လည်းပါပါတယ်အဲ့တော့အမေရိကန်မှာရှိတဲ့ဒီဌာနကြီးတွေပေါ့လေသမ္မတရုံးပါတယ် NSC ပါတယ် CIA ပါတယ် DEA ပါတယ်ဒါကျွန်တော်တို့ဗန္ဓာရေးပါတယ်အားလုံးပေါ့လေဝန်ကြီးဌာန၉ခုလောက်ကိုကျွန်တော်တို့တွေ့ပြီးတော့မှတွေ့ဆုံပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့2002ခုနှစ်မေလမှာဒေါ်ဆန်းစုကြည်ကိုလွှတ်လိုက်ပါတယ်လွှတ်တဲ့အချိန်ကာလကတော့ကျွန်တော်တို့အဲ့အချိန်ကမှဒီအင်တာမှာကျွန်တော်တို့ကအပြူသဘောဆောင်နေဆိုပြီးတော့မှဒီဆက်ဆံရေးကအခုလိုသမ္မတဦးသိန်းစိန်လာတဲ့မလာခင်အချိန်မျိုးကိုကျွန်တော်တို့ရောက်ခဲ့ပါတယ်။ဒါပေမဲ့2003ခုနှစ်နောက်ပိုင်းပေါ့လေဒီဘေးရင်ကိစ္စပြီးတဲ့အချိန်ကစပြီးတော့အမေရိကန်ကလုံးဝကျွန်တော်တို့ဘက်မှာယုံကြည်မှုကင်းမဲ့သွားတယ်။ကင်းမဲ့သွားတဲ့ပြင်မှာအဲ့ဒီအချိန်မှာချမှတ်တဲ့ဆင်ရှင်တွေဟာအင်တာမှာပြင်းထန်ပါတယ်။အရင်ကလင်တန်လက်ထက်ကဆင်ရှင်ကလည်းမပြင်းထန်ပါဘူး။အဲ့ဒီမှာတိုင်းပြည်ကတော်တော်လေးအချိန်ကြီးစိုးစိုးဝါးဝါကျွန်တော်တို့ဖြစ်ခဲ့ကြရတယ်ကျွန်တော်တို့ကတော့အဲ့ဒီချိန်တည်းကူကပေါ့လေအခုလိုချိန်မျိုးဖြစ်ဖို့ကိုမျှော်မှန်းပြီးတော့ကျွန်တော်တို့လုပ်ခဲ့ကြတယ်ဒါနဲ့အဲ့ဒီချိန်တုန်းကကျွန်တော်နောက်ပိုင်းပြန်တည်သလောက်ပေါ့လေဒီတန်းခိုင်ဖွံ့ဖြိုးရေးပါတီတွေနဲ့ အဆင်သင့်မဖြစ်သေးဘူးဒါမျိုးသားညီလာခံမပြီးသေးဘူးဗျာအဲ့တော့အဲ့ဒီအတွက်ကိုတို့
ဟု
တ်မှာထောင်လိုင်းရင်းနဲ့ပါတီပိုင်းမှာပฏิပက္ခတွေကျွန်တော်တို့ရှိရတယ်ပြီးတော့မှနောက်ဆုံးကျွန်တော်တို့လည်းပြုတ်တယ်ပေါ့ဗျာ
အဲဒ
ီနောက်ပိုင်းမှာတော့အမေရိကန်ဘက်မှာဆက်ဆံရေးရာတော်တော်လေးယိုယင်းသွားတယ်လို့ပဲပြောရမှာပေါ့
ဟုတ်ကဲ့ဥက္ကဋ္ဌလင်းထွန်းအဲ့ဒါဆရာကမောဇာဝင်းကျွန်တော်မေးချင်တာကအဲ့လိုဒီပရင်ကိစ္စပြီးတော့ခါခါတီးတီးအတော့ကိုဖြစ်သွားတယ်ပေါ့လေအမေရိကန်မြန်မာဆက်ဆံရေးအဲ့ဒီကကြိုးပမ်းမှုဟာဆိုတော့အခုအခါမှာအဲ့ဒီပရင်ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှပြန်ပြင်ပါမယ်ဘယ်လိုပြန်လဲပြီးတော့အဖတ်ဆင်မယ်ဆိုရတဲ့ကြိုးပမ်းအထောက်မှုတစ်ခုမှမရှိဘဲနဲ့အမေရိကန်မြန်မာဆက်ဆံရေးလမ်းပွင့်လာတာဆရာဘယ်လိုမြင်ပါလဲခင်ဗျာဘာကြောင့်ဒီချိန်မှာကျတော့လွယ်လကူဖြစ်လာတယ်ဆို
အာကျွန်တော်ပြောရမယ်ဆိုတော့ဇာလန်နဲ့ပဲပြောရမယ်
ခက်တူရောပေါ့ဆရာ
ကျွန်တော်ပြမကြီးမှာအမျိုးသားနဲ့အမျိုးသမီးကတကယ် true love ဖြစ်လို့ရှိလို့ရှိရင်တကယ် true love လက်ထပ်ထားတယ်ဒါပေမဲ့ဒီအနောက်နိုင်ငံမှာကတော့ marriage of convenience တော့
complete
အဆင်ပြေတယ်ကိုယ်လည်းအဆင်ပြေတယ်ဆိုရုံမှာလက်ထပ်ထားတယ်အဲ့ဒီဘောကပဲခုဒီဘာမန်နဲ့ American နဲ့တွေ့ဆုံတာဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီစီးပွားရေးတစ်ခုကျွန်တော်ကြည့်လို့ရတယ်အနောက်နိုင်ငံရေးတစ်ခုရှိပါနောက်တစ်ခါ global strategic ပေါ့ဗျာလေစီးပွားရေးရမှာဆိုလို့ရှိရင်တော့ American ကတော့သူကအဒီပုံမှန်ပြဒီမိုကရေစီကြောင်းလာတဲ့အတွက်သူအားပေးတဲ့သဘောပဲပေါ့အားပေးတဲ့သဘောအနေနဲ့ဒီဟာထိန်းချုပ်မှုရဲ့နောက်တစ်ခုကဒီဟာဘာခမဲထိန်းချုပ်မှုတွေနဲ့ပြန်လွှတ်ပေးတာပေါ့ဗျာအကုန်လုံးတော့ပြန်လွှတ်ပေးပါဦးဖြင့် GPS ရောအဲ့ဒါတော့သူမလွှတ်ပေးဘူးပေါ့ဗျာအဲ့နောက်တစ်ခုကတော့ဒီသူရဲ့နိုင်ငံရေးရဆိုလို့ရှိရင်ဒီ American ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်း American ကသူနိုင်ငံရေးမှာဆိုလို့ရှိရင်ဒီ World မှာကြည့်မယ်ဆိုဒီ Arab မှာဆိုလို့ရှိရင်လည်းသူခံရပြီး Afghanistan မှာလည်း Iraq မှာအဆင်ပြေဖြစ်စေသူရဲ့ Foreign Policy ကအများကြီးဝေဖန်နေခါကြတော့ဒီဗမာပြည်ကိုသူခေါ်လိုက်ချင်တယ်ကြည်ဗမာတော့ငါလူလိုက်လို့ဟာပေါ့အောင်မြင်သွားပြီ Foreign Policy ကသူ Strategic ရသွားတော့ဟုတ်ကဲ့နောက်တစ်ခုကလည်းသူတယောက်ကိုဟိုအရှိတ်ထိုးလိုက်တဲ့သဘောရှိတာပေါ့တယောက်ရဲ့စီးပွားတယောက်ဟာဆိုလို့ရှိရင်နေချက်လာပြီးတော့မှတယောက်ရဲ့စီးပွားရဲ့ဗမာပြည်မှာဆိုအများဆုံးဖြစ်နေအဲအများဆုံးဖြစ်နေခါမှာဒါပေမဲ့ဗမာပြည်သူလူထုကတယောက်ရဲ့စီးပွားရေးဟာတယောက်ကတန်းခေါင်းပုံဖြတ်နေတယ်ဗမာပြည်သူလူထုကဘာမှမလုပ်ဘူးဆိုတာဆယ်နှစ်မကောက်ဘူးနော
်
နှစ်နှစ်ဆယ်လောက်မကောက်ဘူးသူဒီစစ်အာဏာရှင်စစ်အာဏာရှင်တင်ပေးဖို့တဲ့နောက်သူကမှုဖြတ်ဖို့တဲ့လုံနေတယ်ဆိုတာကပြည်သူလူထုအတွက်မုန်းနေအချိန်မှာအဲမှာအမေရိကန်ကဝင်လာတဲ့ခါကြတဲ့ခါကြတော့ဒီပြည်သူလူထုကအမေရိကန်လက်ခံလာတယ်ဆိုတော့အဲ့ဒါတရုတ်အခြေထုံးတယ်ဒီချိန်ထဲမှာပဲဒီတရုတ်ကရှေ့တောင်အာရှနဲ့ဆက်ဆံတဲ့နေရာမှာ Spartic Island နဲ့ Vietnam နဲ့ Philippines မှာမအစမပြေနေတဲ့ခါကြတဲ့ခါကြတော့ပြည်ပြည်သူရှုံးနေတဲ့အချိန်မှာအမေရိကန်ဝင်လာတာလေအဲ့ဒါလ
ေပါပါလေဟုတ်ကဲ့ဆရာသုံးချက်ပေါ့ဆရာပြောတာကစီးပွားရေးအဖြစ်နောက်ပြီးတော့နိုင်ငံရေးအဖြစ်ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဝါဒအမေရိကန်အခုမြန်မာဆိုင်ရာသံအမတ်လုပ်နေတဲ့ပုဂ္ဂိုလ်ကို၌ကဒါဟာကျွန်တော်ရဲ့မြန်မာဟာအမေရိကန်ပြည်ထောင်စုဆိုရအတွက်ဒါ one and only success story ကျွန်တဲ့နိုင်ငံတွေမှာသူတို့ဝါဒဆုံးနေတယ်ဆိုတာသူတို့ကိုယ်တိုင်ပြောဥပါတယ်နောက်ပြည်ကိုမဟာဗျူဟာရတာကျွန်တော်ဆရာဝန်ပြောသွားတဲ့ထဲမှာအမေရိကန်မြန်မာဆက်ဆံရေးဟာ marriage of convenience လို့သာပြောတယ်ဆိုတော့ခေါင်းအုပ်ကတရုတ်နဲ့မြန်မာဆက်ဆံရေးကတော့ marriage of love လားရောသူကတကယ် chicken တို့ပေါင်းသင်းနေလာရတာလားအမေရိကန်နဲ့ဆက်ဆံရေးက convenience အတွက်ပေါင်းသင်းရတယ်ဆိုရင်တရုတ်နဲ့ဆက်ဆံရေးရောခေါင်းအုပ်ကဘယ်လိုသုံးသပ်လို့ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုင်းပါတွေရှူတောင်းကကြည့်တာတော့ဒီအမေရိကန်ဗမာဆက်ဆံရေးနော်ဗမာကျွန်တော်တို့အစ်အုပ်စုရှိတဲ့ဟိုကတရုတ်နဲ့ဆက်ဆံရေးအားလုံးကြည့်လိုက်ပြီးချင်းတော့ဒီပထဝီနိုင်ငံကြီးရှုတော့မှကြည့်ဖို့တက်တော်တယ်လို့ကျွန်တော်တင်ပြခြင်းပထဝီနိုင်ငံကြီးရကြည့်လို့ရှိရင်အခုတရုတ်ကလည်းပဲသူဒီစေးပြီးတဲ့ကာလမှာသူရဲ့စူပါပါဝါတစ်ခုအနေနဲ့အာရှမှာသွားရတီကျင်လာတယ်နောက်တော့စီးပွားရေးရဲ့အကြလည်းပါဝါတစ်ခုဖြစ်လာတယ်အဲ့ဒီပုံမှာဒီအာရှတဝါမှာအရှိတောင်အာရှပါဝင်အားလုံးမှာဒီတေုတ်ရဲ့ဒီစီးပွားရေးရဩဇာလွန်မှုနောက်တော့လုံခြုံရေးအရာဩဇာလွန်မှုတွေရှိလာတဲ့ခါကျတော့ဒီပုံမှာအမေရိကန်ကဒသဗီဒသဆိုးရိမ်လာတာပါတာပေါ့တို့တူပဲ တခြားသောဒီပါတွေမှာရှိတဲ့အမေရိကန်ပေါ်လစီကလည်းပဲဒီတဖြည်းဖြည်းအာရှဘက်ကိုယူရလာတဲ့အခါကျတော့အာရှပစိဖိတ်မှာအမေရိကန်ကအင်အားကြီးတစ်ခုဖြစ်ပါတယ်ဆိုတော့အယူဆနဲ့ကျွန်တော်တို့ဒီပမာအိုဘားမားကိုယ်တိုင်ကပြောပြီးတော့ထောက်ဝင်လာတဲ့အချိန်မှာအဲ့ဒီအားပြန်မှုရဲ့အဆုံးချက်ကပမာပြီဖြစ်လာတာပေါ့ဗျာအဲ့ဒီပုံမှာကျွန်တော်တို့တွေ့ရတယ်ဒါကြောင့်ဒီအားပြန်မှုရဲ့အဆုံးချက်ဖြစ်လာတဲ့ပုံမှာအခွင့်ကောင်းယူပြီးတော့ကျွန်တော်တို့ဒီအရင်ကတော့အစ်အုပ်စုပေါ့အစ်အစိုးရပေါ့အခုတော့အစ်အုပ်စုကတစ်ဖြစ်လဲပမတာကြီးဥပဒေအစိုးရအနေနဲ့ကတော့ဒါကိုခွင့်ကောင်းယူပြီးတော့ဒီအမေရိကန်နဲ့အင်အားစုနဲ့လေအင်အားစုကြားမှာဒီကစားပါဝါဝါလေးနဲ့ဘယ်လန့်လုပ်ပြီးတော့ balancing act ပေါ့လုပ်ပြီးတော့ကိုတိုင်းပြည်ထဲမှာတော့ကိုလူကျင်တဲ့ပုံစံကလေးနဲ့ရအောင်ဆိုလိုတာတော့အစ်အုပ်ချုပ်ရေးကိုပဲဖွဲ့စည်းပုံချင်ဥပဒေနဲ့ဟိုထောက်ခံပေါင်းခတ်ပြီးတော့အဲ့ဒီအစ်အုပ်ချုပ်ရေးကိုပဲကျွန်တော်တို့ဒီဥပဒေလွှတ်တော်ရဲ့ရအောင်လုပ်ပြီးတော့နောက်ဆုံးဒီအခြေချင်းမျိုးနဲ့ဒီနိုင်ငံပေါ့ဒီအားကြီးတစ်ခုကြားမှနေတဲ့အောင်စီစဉ်ဖန်တီးလာတဲ့ပုံစံပဲလို့တော့ကျွန်တော်သုံးပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့ဒီအင်အားကြီးနိုင်ငံနှစ်ခုကြားမှာမြန်မာနိုင်ငံဝင်ညက်နိုင်တဲ့အန်ဒီရဲဒီဟာမှာနှစ်ဖက်ကိုဘယ်လိုကင်တွယ်ပြီးတော့လင်းလင်းမာမာကြွညွန့်ကြင်ကစားနိုင်မယ်ဆိုတာကိုကျွန်တော်တပိုင်းဆွေးနွေးကြတာပေါ့ခင်ဗျအဲ့ဒါမဆွေးနွေးခင်မှာဥအောင်ကျော်စောကိုမေးချင်ပါတယ်ဆိုတော့အခုပြောတော့တရုတ်ဘက်ကရောဘယ်လိုမြင်မလဲအခုအမေရိကန်နဲ့မြန်မာနဲ့နှိစက်လာတဲ့ဟိုတရုတ်ဘက်ကခံစားမယ်ခံစားချက်ကိုဥအောင်ကျော်စောပြောပါဦးခင်ဗျာ
ဒါတော့အများတည်ပြီးသားဖြစ်ပါတယ်။ဘာဖြစ်လို့ဆိုတော့တရုတ်ပြည်အနေနဲ့ကတော့ဒီအမေရိကန်က88ခုနှစ်တိုင်းကဗမာစုအနေနဲ့အမြန်ဆက်တန်ရေးကောင်းတယ်။ဗမာပြည်ရင်းကဒီကွန်မြူနစ်စနစ်တိုက်ပွဲတွေမှာဗမာစုကပြပတ်သားလို့တဲ့အမှားပဲကစုကထောက်ခံခဲ့တဲ့အလျှောက်လုံးပေါ့။ဒါ60ခုနှစ်နောက်ပိုင်းတည်ရင်ပေါ့။အလျှောက်လုံးမှာကောင်းခဲ့ပြီး88ခုနှစ်အရေးခေမှာဒီအမေရိကန်နောက်ဆုံးသွားတယ်။အဲ့ဒီအောက်မှာပြည်ပြည်နဲ့သူ့အချင်းကြီးအချက်လေးရကျွန်တော်ဒီလိုဝေယပ်ပြောနော်တူတဲ့အကျိုးရှိတဲ့ကိစ္စတွေတိုင်းဖန်ပြီးခဲ့တာပေါ့အဲ့တော့ဒီခုယနေ့အချိန်မျိုးမှာတော့ဟိုဘာလို့ဖြစ်ခဲ့လဲဆိုရတဲ့ကကိုကြီးတွေပြောခဲ့ကြကျွန်တော်တို့ဟိုအခုခေါကားတို့နော်အကောင်လေးတို့ပြောခဲ့ကြပြီအဲ့တော့ကျွန်တော်ကတော့ကျွန်တော်နည်းနည်းပြောပြချင်တာကယနေ့ဒီလိုအချိန်မျိုးမှာဒီပြည်အနေနဲ့ကတော့အထူးသဖြင့်ပေါ့ဒီကိစ္စမဖြစ်ခင်မှာမြို့ဆိုင်ကိစ္စဖြစ်တယ်ဒီကိစ္စမှာအင်းကင်တန်လာတယ်ပြည်တော်ဥပမာလာတယ်ဒါအားလုံးကတော့ပုံမှန်အခြေအနေအပြည့်နဲ့ဒီပြည်ဖို့တော့အမှန်မတက်မတာဖြစ်တဲ့ကိစ္စပေါ့အထူးသဖြင့်တော့မြို့ဆိုင်ကိစ္စပေါ့လားမြို့ဆိုင်ကိစ္စပြည်တော်တစ်ခုပြီးတစ်ခုဖြစ်လာတာကကျွန်တော်တို့ဘဝပြည်ကိစ္စတွေမဟုတ်ပါဘူးသူကရှေ့တော့အရှာနိုင်ငံများနဲ့နော်အထူးသဖြင့်တောင်ပြုတ်ပင်လယ်ကိစ္စအပါပေါ့ကျွန်တော်တို့အာရှနိုင်ငံများထဲမှာလည်းပြဿနာတွေအများကြီးဖြစ်ခဲ့။ရှားဘူးတို့ကမနစ်ကဆိုရင်တို့ပညာရှင်များရဲ့ဏဂုံးချုပ်မှာဒီ UPR နိုင်ငံသား policy ကိုပြန်လည်ဆန်းသစ်ပြင်မာပြီးပေါ့။အထူးသဖြင့်မြေဆုံကိစ္စအခရာဖြစ်သွားတယ်။အဲ့တော့ဒီအောက်မှာဒီ UPR အနေနဲ့ကတော့ကျွန်တော်တို့ကဟိုအများစုပြည်ရဒီ UPR ရအများစုကဗမာပြည်ရဲ့အခြေအနေလည်းရောညီထွေးအောင်ပြောင်းလဲပြီးကျင့်သုံးရမှာဖြစ်တယ်လို့ပြောကြလို့ပြောတာပေါ့။အဲ့အဓိကတော့ပြည်နိုင်ငံရဲ့ policy ကကုတရီမပြောင်းနိုင်ဘူးတင်းတောက်နေတဲ့အခြေအနေမျိုးဖြစ်နေတဲ့အောက်မှာဒီနေ့ဒီပမာပြည်ရဲ့အပြောင်းလဲကိုပမာသူတို့ဘလို့ဒီနေ့မှဟိုစိတ်ကြီးစိတ်ကြီးနဲ့နဲ့လက်နေတဲ့အခြေအနေမျိုးရှိဘူးအခုသူရဲ့သူတို့အစိုးရကတော့ပမာစစ်တပ်နဲ့တင်းစစ်တပ်နဲ့အမေရိကန်စစ်တပ်ရဲ့ policy မျိုးအဲ့တော့ဒီအမေရိကန်ရဲ့ policy အပြောင်းလဲကလည်းအရေးကြီးပါတယ်အဲ့တော့သူကလည
်း
ပမာပြည်နှစ်ခုပေါ်တင်းချက်ကတင်းကျေကလေးဆွတ်ထုတ်ရေးနဲ့ဒေဘီဝိုက်ပါရေးဆိုရဲသူရဲ့ဒီကုရပြောတဲ့ဒီ
container postal ခေါ်နေဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီအောက်မှာဒီပမာပြူသူတို့တို့စစ်ဆန်လာခဲ့နောက်ဆုံးခုဒီဟိုဥဒိတ်တွေတွားတဲ့အခါမှာအချက်၃ချက်အနေနဲ့ဥဒိတ်တွေတို့နဲ့သူရလာနေတဲ့အနေထားတို့ဖြစ်လာဥဒိတ်တွေကိုအချက်၃ချက်ဒီအမေရိကန်တွေနဲ့တို့သူဆွေးနွေးခဲ့တယ်လို့ကျွန်တော်တို့ဆုံးချရတယ်အဲ့ဒီအချက်အလုံးကလည်းပြုတ်ပြီးဖို့တော့မတက်မတာဖြစ်ပါလေ
။ဟုတ်ကဲ့။
အဲ့တော့နံပါတ်၁ချက်ကဆိုရင်ဗမာပြည်ရဲ့ဒီလိုအပ်ချက်မှန်သမျှကိုအမေရိကန်ဆိုရတတ်နိုင်သမျှအပေါင်းအစုံကဖြည့်ဆည်းသွားပြီဆိုရင်ဒီခရီးစကားကိုရတယ်။အဲ့ဒီအားကဆိုရင်ဒါပြည်ဥကြီးကလည်းဆွတ်ထုတ်ရေးဆိုတဲ့ policy ကိုအပြည့်အဝခေါင်းထည့်ပုံနေတဲ့အချက်လည်းဖြစ်တယ်။နောက်တစ်ခုကဗမာဆိုရရဲ့စစ်တပ်နဲ့ဒီဗမာနဲ့အမေရိကန်စစ်တပ်ရဲ့ပူးပေါင်း ထိတဲ့ပုံနိမိကကပူအောင်လို့ဆောင်သွားဖို့ဒါမှတော့အချက်တွေအများကြီးတယ်ဒါကိုတော့တေဦးဆိုးကမလို့အတေပြအနေနဲ့ပြောရင်အမတန်းကိုဟို
မလို့ရတဲ့ကိစ္စဟုတ်ကဲ့
အခြေအနေပေါ့
နံပါတ်3န
ော်ဟုတ်ကဲ့နောက်တတိယအခြေအနေကတော့ဒီတော်စုရဲ့ပါဝင်နေမှုကိုတိတဲ့ပုံပြီးတော့ဟိုဟိုမြင့်တင်ပေးဖို့နဲ့ဒါမေကန်သူ့ဘက်ကပြောတယ်ကိုကျွန်တော်ကြားတော့မြင့်တင်ပေးဖို့နဲ့တော်စုရဲ့အော်အခန်းကဏ္ဍကိုတိတဲ့ပုံပြီးအတိမပြုတ်ပေးဖို့ဆိုတာဒီ၃ချက်သုံးကတော့ကျွန်တော်ထင်တာတော့တေဩပီယာနဲ့သူ့အချိုးချီးပွားနဲ့သူ့ဘဝပြုပေါင်းခဲ့တာပဲခုကကျွန်တော်တို့
ဟုတ်ကဲ
့ဟိုနေကောင်းသောဝင်ပြောသူ marriage of
convenience
အမှန်ပဲဒါပေမဲ့ဒီနေ့အချိန်မှာသူ့အတွက်အတော်ကိုဟို
ဟု
တ်ကဲ့ဟိုမရှိတာဖြစ်တယ်အဲ့မှာကျွန်တော်တို့ဒီမှာလည်းသူလုပ်ထားတဲ့ project ပေါ်
ဟုတ်ကဲ့ပြီးတော့မှပြန်ပြောတာပေါ့ဟိုဆိုတော့ဒီမှာပဲ
ဟုတ်ကဲ့
ဟုတ်ကဲ့ဒီမှာရပါဟုတ်ကဲ့
ဒီပြည်နေနေတော့ဒီနေ့
စက်မသားဖြစ်မှာကိစ္စ
သူဘလို့မှချက်နေတဲ့မဟုတ်ဘူးလို့ကျွန်တော်တို့ယူဆပါတ
ယ်ဒါပေမဲ့ကျွန်တော်တခုပြောချင်တာဥအောင်ကျော်စောပြောတဲ့အချက်၃ချက်ဘာကူညီမယ်စစ်တပ်ချင်းပူးပေါင်းမယ်ဘာညာဆိုတော့အမေရိကန်နဲ့မြန်မာအစိုးရမှာအဓိကအကြာစစ်တပ်ချင်းပူးပေါင်းရလောက်အောင်စစ်တပ်ချင်းအဲ့လိုနိနိကကပူးပေါင်းလက်တွဲဆောင်ရွက်ရလောက်အောင်ရင်းနှီးမှုရခဲ့တယ်လို့ဥအောင်လင်းတို့ထင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောရင်တော့88အခုလက်ရှိသမ္မတဦးသိန်းစိန်ပါဝင်ပေါ့လေစစ်ကောင်းဆောင်တော်များများကတစ်ချိန်ကဒီတရုတ်ကြီးကအားပေးတဲ့ဒီကွန်မြူနစ်ပါတီကိုတိုက်ခတ်ခဲ့တဲ့ဒီကောင်းဆောင်တွေဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရှိစဉ်တုန်းကလည်းဒီတရုတ်နဲ့ပတ်သက်လို့ရှိရင်ဟိုကျွန်တော်တို့တန်တရားအများကြီးရှိပါတယ်ကျွန်တော်တို့ဒီအမေရိကန်ကဒီ88နောက်ပိုင်းမှာကျွန်တော်တို့စစ်တပ်ကိုဖယ်ခွာသွားပြီးတဲ့နောက်ပိုင်းမှာမလွဲတာမရှောင်တာပေါ့လေဒါတရုတ်ပြည်နဲ့ပေါင်းတယ်တရုတ်စစ်ပစ္စည်းတွေဒါ2ဘီလီယံဘူလောက်ဝယ်တာအားလုံးသိပါပဲအဲ့တော့အားလုံးကလည်းဒီမကောင်းတဲ့အစိုးရချက်တွေဖြစ်တဲ့အခါမှာဗမာတပ်မတော်အနေနဲ့တော့အမေရိကန်တပ်မတော်ကိုတော့မျှော်လင့်တာမှန်ပါပဲအမေရိကန်မှာစစ်တမ်းတွေတက်ကျင်တယ်အမေရိကန်လက်နက်တွေကိုတုံးကျင်တယ်အမေရိကန်အုံင်းတွေကိုလုတ်ကျင်တယ်ဆိုတဲ့အနေအထားမျိုးရှိပါတယ်ဒါပေမဲ့ဒီဘက်ခေတ်တစ်ချောင်းလုံးပေါ့လေနာဝတနာဖခေတ်တစ်ချောင်းလုံးမှာဗမာတပ်မတော်ရဲ့ဒါလုတ်ခဲ့ကင်ခဲ့တဲ့ဟိုဖြစ်စဉ်တွေကအမေရိကန်ဒီနိုင်ငံရေးတိုင်ဝိုင်းနေနဲ့ဒီလက်မခံတဲ့အတွက်ကြောင့်မလို့ဒီလိုဖြစ်ရတာပါအဲ့တော့အခုတော့နောက်ပိုင်းပေါ့လေတကယ်လို့အမေရိကန်လက်ခံနိုင်မဲ့လူ့ခွင့်ရေးချိုးဖောက်မှုတွေတိုင်းရင်းသားဒေသတွေမှာမဟုတ်မကမလုပ်တာတွေမရှိတော့ဘူးဆိုရင်တော့အမေရိကန်ဘက်မှစစ်တပ်ချင်းဆက်သွယ်ဖို့ဆိုတာသိပြီးတော့မှမဝေးဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီမှာသောရရှင်တယောက်ရေးထားတဲ့စာကိုကျွန်တော်ဖတ်ပြပြစေရောင်ကမောင်ရီချန်းဆိုတဲ့ပုဂ္ဂိုလ်ရေးထားပါတယ်သူကတော့အခုအမေရိကန်ကိုသမ္မတဦးသိန်းစိန်လာခဲ့တာဟာအမေရိကန်ဘက်ကဆန်ချန်တချို့ကိုရှော့ပေးခြင်းပါညာအပါအဝင်ဆက်ဆံရေးကိုအခိုင်အမာတိစောက်နိုင်ခြင်းပဲလို့ထင်မြင်ရပွဲရှိပါတယ်တဲ့အရင်တုန်းကသိစင်းစင်းကနေခဲ့တယ်ဆိုပြီးတော့ဥအောင်လင်းတော်မှတ်မိပါလိမ့်မယ်တခုဘာပြောထားလဲဆိုတော့98ခုနှစ်တုန်းကမြန်မာနိုင်ငံကိုဟာနိုင်ငံတကာကဒေါ်လာစံ1000ကုနီမဲ့ဆိုတော့အဲ့ဒီတော့ကနိုင်ငံခြားရေးဝန်ကြီးကမပြောသေးကြွေးပြီးအကခံရလောက်အောင်သူတို့ကမြောက်တွေမဟုတ်ဘူးလို့ပပစစတုံးပြန်ပြောခဲ့ဘူးပါလေအဲ့ဒါတလောက်ထိတင်းမာခဲ့တာကအခုမမျော်လင့်ပဲရုပ်တရက်အချိန်တွေကောင်းသွားတယ်ဒါကတရုတ်ကိုဟန်တာလို့ဆိုတာသူကတော့ပြောပါတယ်ဒါပေမဲ့သူပြောတာကတော့အမေရိကန်နိုင်ငံမှာဥသိမ်းစင်ရဲ့ပြောကြားချက်တွေဟာစောက်ဖြစ်မှကြောင်းတကားလို့ပြောအမယ်စကားပါပဲဆိုပြီးတော့မြန်မာနိုင်ငံအစိုးရဘက်ကဘာမှအတိအကျလိုက်လျောပြုပြင်ပြောင်းလဲခဲ့တာမရှိဘူးဆိုပြီးတော့ပြောပါတယ်သူကစစ်တပ်ရဲ့ပါဝင်နေမှုစစ်တပ်ကြီးစိုးနေမှုဟာ2008ဥပဒေပြင်းစင်ဖို့ဆိုတာကိုလည်းသူကပရိသတ်နဲ့တွေ့ဆုံတဲ့အခါမှာညှင်းဆန်ပြီးတော့ပြောကြားသွားခဲ့တာလက်ပတ်ပြီးကောက်ွယ်သွားတာဖြစ်ပါတယ်တဲ့ဒါပေမဲ့အမေရိကန်ကတော့အာရှမှာအထူးသဖြင့်မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုတုံ့ပြန်ကောက်ွယ်ဖို့အတွက်ဆိုရင်မဖြစ်တော့လဲအောင်ကဏ္ဍတာ marriage of convenience ပေါ့ဗျာအဲ့ဒီပုံစံနဲ့ပဲဆက်လိုက်ပြီးတော့နေရမယ်လို့သူယူဆပါတယ်သူကပြောထားပါတယ်ခင်ဗျာဒါသောရရှင်သူရဲ့ပေးတာဖြစ်ပါတယ်ဆိုတော့ဆရာဝင်းကိုပဲကျွန်တော်ပြန်မေးပြရစီအမေရိကန်နဲ့ဆက်ဆံတာကအဲ့လိုမဖြစ်တော့လဲအောင်ကဏ္ဍဆိုတော့တရုတ်နဲ့ဆက်ဆံရတာရောမြန်မာနိုင်ငံအတွက်အဲ့လိုတကယ်ပဲချစ်ချစ်ခင်ဆက်ဆံရသလားမြန်မာနိုင်ငံရဲ့ဆက်ဆံရေးမှာအမှန်တကယ်မိတ်ဆွေစစ်ဆိုတဲ့နိုင်ငံမျိုးရောထောက်ပြမယ်နိုင်ငံရှိသလားဆရာ
ကျွန်တော်အနေနဲ့တော့ထင်တော့ဒီတရုတ်ကာရနိုကိုလည်းကျွန်တော်ဗမာစကူဘုံမော်လေကျွန်တော်တို့ငင်ရတော့နားလေတရုတ်ကရုပ်မှလုံးလုံးတရုတ်ဖြစ်တယ်ဆိုပြောတာဆိုတော့သူရဆက်ဆံမှုမှဆိုလို့ရှိလို့ရှိရင်စစ်အစိုးရတက်လာတဲ့အတွက်စစ်အစိုးရလည်းပူပေါင်းမှသာလေသူအချင်းပြည့်မယ်ဆိုပြီးတော့မှဒီစစ်အစိုးရလည်းပူပေါင်းမှစီးပွားရေးလို့ပြည်သူလူထုလုံးဝ Bama Pamelo, Dawood, Lugia Tira, Kumatua, and our Pam Pamane to John Saldaro, Tim Saldaro, Barosalum, Dabetro, Lino Janivari. So the American Setane Pubambo solution, American Leve, the Maria solution, Kangweba, Ballet solution, Suaga, UNHCR, Rulu Balogi, Lu. That is Saturday, The Western Burma, and the American Americans,
ဒီကိုထုံချုံထိမှုဟာဟာကွန်တိန်လို့ပို့ကြလို့သူကြိုးစားလာမှဆိုတော့ကျွန်တော်အဲ့ဒါတော့ထင်ပါတယ်ဟုတ်ကဲ့ခေါင်းကားခင်ဗျာအခုကျွန်တော်တို့ပုံပြင်လင်းပြောရင်မကြခင်မြကြီးနားမှာကချင်းနဲ့မြန်မာအစိုးရညီညာရေးကိုယ်စားလှယ်ဆွေးနွေးကြမယ်လို့အစီအစဉ်ရှိပါအဲ့မှာနိုင်ငံတကာကိုယ်စားလှယ်တက်ရောက်မယ်ကျွန်တော်သတင်းသမားတွေကြားလဲကောလာဟာလာတခုကိုပြောတာပါနော်ခေါင်းကားပြောခင်းချင်းပြောပါအဲ့မှ တော့အမေရိကန်တို့မတက်ရောက်တော့ဘူးဒါတရုတ်ရဲ့ညွန်ညင်မှုကြောင့်ဖြစ်တယ်တရုတ်ကန့်ကွက်လို့ဖြစ်တယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီတိုင်းရင်းသားတွေနဲ့မြန်မာနိုင်ငံအစိုးရနဲ့ပြန်လည်စစ်မြေးရေးဆွေးနွေးတဲ့နေရာမှာတရုတ်ကဩဇာလွှမ်းမိုးမှုဘယ်လောက်ရှိတယ်လဲဘယ်လောက်ချေလဲဖို့ကြိုးစားတယ်လဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီချုပ်ဦးတော့ပြောရရင်တော့ဒေသတွေအခြေအနေပေါ့ပထဝီအခြေအနေလည်းဆိုင်ပါတယ်အထူးသဖြင့်ကျွန်တော်တို့မိုးတို့ကျင်းယူကရင်တို့ကရင်ပြည်တို့ဒီရှမ်းတို့နဲ့ပတ်သက်ရင်တော့တရုတ်ကကြီးကြကြဝင်ပြီးတော့ပြောတာဆိုတာမရှိပါဘူးခချင်းနဲ့အရေးကြီးကြတော့ခချင်းနဲ့ဒေသချင်းထိစပ်တဲ့အပေါ်မှာခချင်းແລະတရုတ်ເດສາມາຜິດບໍ່ໄດ້ແລະປະໄພພະກະໄດ້ປົມມາກະတော့ດີຕຽວກະတော့ဝင်ຍောက်ປີတော့ດີເຖິງເຖິງຫັ້ນລະຊິວ່າໄດ້ອຸປະມາສອຍເອດິລູຍີຄິນແດວ່າດີUS ບໍ່ UK ບໍ່ປາລາແມ່ເອດິປົມມາ US ຫຼື UK ດີກະແລ້ວແບບເອດິເດບັດດີປາມາຜິດໄດ້ແຕກປ່ວຍດີມາຈ້າວິນຊິປင်းມາບໍ່ຍາ observation ເລົ່າໄປແມ່ອະໄດໂຕຊິຕະບໍດູຍາຍາປີແດຕ້ອງມາpeacekeeping force ပါတယ်ဝင်လာနေတဲ့အဆင့်တွေပါရောက်မယ်ဆိုရင်အဲ့ဒီခြေတွေမျိုးကိုတော့တရုတ်ကလက်ခံနေတဲ့ပုံမှန်မရှိဘူးမရှိတဲ့အခါကျတော့အမေရိကန်ရဲ့ပါဝင်ပတ်သက်မှုကိုတရုတ်နယ်သမှမလိုချင်တဲ့သဘောမျိုးပြပါတယ်ဒါကြောင့်အဲ့ဒီအပေးယူဈေးဖြစ်တဲ့အခါကျတော့နောက်ဆုံး UN ကတော့ပါတီပါပါပြီ UN နဲ့တရုတ်နဲ့ပေါင်းပြီးတော့ဟာလာကျွန်တော်တို့အခုဥောက်ဝင်တဲ့ဒီအခုကျွန်တော်တို့ဘုဇောက်ကောင်ပေါ်တော့တိမဲ့တစ်ဆက်ရှဲနေတွေ့တဲ့ပွဲမှာဒီအပေးယူတဲ့ပြီးတော့ဒီမြေကြီးသားပွဲဖြစ်လာတယ်လို့ကျွန်တော်ယူဆတယ်အထူးသဖြင့်တော့မြေကြီးသားမှာကတော့ကျွန်တော်တို့ပြည်သူလူထုရဲ့ရှေ့ပေါ်မှာဖြစ်တယ်ကချင်အပိုင်းဝိုင်းတွေတခြားဒီဒီအပေးတဲ့အဖွဲ့အစည်းတွေရဲ့ရှေ့ပေါ်မှာဖြစ်တဲ့ခါကျတော့ဒီနေရာမှာ KIO ဘက်ကလည်းသူတို့တောင်းတတဲ့ US နဲ့ UK မပါတော့လည်းပဲလူထုတဲ့အဖွဲ့အစည်းတွေပါတဲ့ပုံမှာတို့အစားထိုးပြီးတော့ကြီးလိုက်ရင်တော့အလျှော့ပေးရလည်းမရောက်ဖဲနဲ့ပေါ့လေဒီပွဲပါအားဆန်းတဲ့ပွဲတစ်ပွဲတော့ဖြစ်နိုင်တယ်ဖြစ်လာနိုင်တယ်လို့ကျွန်တော်သုံးသပ်တယ်ခင်ဗ
ျဥက္ကုံတော့ကျွန်တော်တခုမေးချင်တာဥက္ကုံကကချင်းနဲ့ကိစ္စတော့ဝါဟိုဘောဘယ်သဘောနဲ့တရုတ်ကကင်တွယ်နေသလဲအခုတရုတ်နဲ့ဝါနဲ့ကဝါကမြန်မာအစိုးရနဲ့အပြစ်ခတ်ရဆဲထားပြီမဲ့တရုတ်နဲ့ကအတော်လေးရင်းနှီးတဲ့ချစ်ခင်ညီညီမှုရှိနေတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာဒီဝါအရေးကြီးကြတော့ဝါမှာတော့သူကမြရိုးရိုးသွားသွားပါပဲဒီ2008 Facebook ချင်းကဥပဒေမှာဝါပြည်နယ်ဆိုတာပတ်မှတ်တာမရှိပါဘူးသို့တော်လည်းပဲဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းဆိုပြီးတော့အစ်စ်တစ်ခုမှပတ်မှတ်တာရှိပါတယ်သို့တော်အဲ့ဒီတိုင်းအစ်စ်ဒီရှမ်းပြည်နယ်ရဲ့လက်အောက်ပါလေအစိတ်ပိုင်းဖြင့်ပါနေတာကိုဝါကမကြည်လည်ပဲနဲ့ဝါနေတဲ့ဝါအမျိုးသားပြည်နယ်ဒီတော့သူကြီးကဝါမျိုးသားပြည်တယ်တရပပပပပပပေးဖို့အဲ့ဒီလိုပပပေးနိုင်အောင်2008 Facebook ချိန်ကဥပဒေရဲ့အဲ့ဒီပြည်တယ်ပပချက်တွေကိုပြည့်ပေးဖို့ပါဗျာဒီဝါတောင်းဆိုတဲ့ ဟာကနိုင်ငံရေးတောက်ဆိုချက်ဖြစ်ပါတယ်။ဝါမျိုးသားတွေရဲ့နိုင်ငံရေးခွင့်ရေးလည်းဖြစ်ပါတယ
်။ဆိုတော့အဲ့ဒီအရေးကိုတန်းအကြောင်းပြုပြီးတော့တရုတ်ကအမျက်ထုတ်ဖို့ကြိုးစားနေတဲ့သဘောလို့ယူဆဘူးပေါ့။အ
ဲ့ဒီအပေါ်မှာကတော့တရုတ်ကအဲ့ဒီဝါကိုမျိုးသားပြည်တယ်တခုအတွက်တစ်ဖက်ကတုံအားပေးပြီးတော့ကဲ၍ဒီဖက်စီဘုံရကောပြည်တော်စုဆိုရကတော့လက်မခံဘူး။သေဆုံးတရားကပ်ပပိတ်ပင်တယ်ဆိုရင်တော့ဝါကတော့လုံးဝလည်းတရုတ်ကိုပြီးခိုးသွားမဲ့အခြေအနေမျိုးဖြစ်ပါလား
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်နောက်ဆုံး40ငတ်စက္ကန့်ကျန်တဲ့ဥအောင်လင်းထုတ်ကိုမေ့ချင်တယ်။မြန်မာသမ္မတနဲ့အတူကာကွယ်ရေးဝန်ကြီးနဲ့လိုက်ပါလာတဲ့ကြားပါရယ်။ကာကွယ်ရေးဝန်ကြီးကဘာများဆွေးနွေးသွားလဲဥအောင်လင်းထုတ်ကြားပါရယ်။စက္ကန့်30ကျန်ပါတယ်ခင်ဗျာ
။ကာကွယ်ရေးဝန်ကြီးအနေနဲ့ကျွန်တော်သိသလောက်ပေါ့လေ။နောက်တစ်ဆင့်ပေါ့လေ။တံပရောဆိုင်ရနဲ့ပတ်သက်ပြီးတော့မှလာဖို့ဗလာကင်မှာပထမဆုံးကျွန်တော်တို့မူရေးဆေးဝါးနဲ့ပတ်သက်ပြီးတော့မှအခြေခံပြီးတော့မှမမဆိုကဗမာတပ်မတော်နဲ့အမေရိကန်အစိုးရဆက်ဆံရေးတိုးမြင့်လိုက်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဆိုတော့စစ်တပ်ချင်းတိုးမြင့်ဖို့ဆက်ဆံရေးတိုးမြင့်ဖို့အဆင်တော်ဒီဒီမပါသေးဘူးပေါ့
ဒီမပါတော့သေးပါဘူးခင်ဗျဟိုအရင်ဆုံးဒီတင်တန်းလှုပ်ဖို့ကိစ္စဒီအဲ့လောက်အပေးဖွဲလောက်ကိစ္စတွေပဲအရင်ဆုံးသူတို့စမယ်လို့ကျွန်တော်အကြံပေးကျွန်တော်သိပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ပါဝင်ဆွေးနွေးကြရဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ပါတယ်ကျွန်တော်လည်းနောက်လေးလကြာမှာပြန်လဲဆုံစည်းကြပါတော့တော်တော်ရှင်ပါခင်ဗျ